တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပခဲမှာဗုဒ္ဓဟူးနေ့ကနေပြီးတောက်ကြနေအထိ3ရက်ကြာကျင်းပခဲ့ပြီးအတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့မှုတရုတ်ကကတိပြုခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကပ်ဘေးအပြီးနောက်ပထမအဆုံးအချိန်ပြန်လည်ကျင်းပတာလည်းဖြစ်ပါတယ်။အာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50လောက်တက်ရောက်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်။ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအသံအဝိုင်းတစ်ခုထူထောင်သွားဖို့နဲ့လာမယ့်3နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့အကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်။တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တမာဆက်ဆံရေးကိုလည်းမဟာဗျူဟာမြောက်အစဉ်အတိုင်းပြည့်မြင့်တင်ဖို့သမရရှိကျင်းပင်ကကမ်းလှမ်းခဲ့ပါတယ်။ဒါအပြင်အာဖရိကမှာခင်မီအစင်မြင်ရေးလုပ်ငန်းတွေအကောင်အထည်ဖော်နိုင်ဖို့လာမဲ့တဲ့အတွင်းပူပေါင်းဆောင်ရွက်ရေးစီမံကိန်း10ခုကိုလည်းသမရရှိချင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိချင်းပင်နဲ့အာဖရိကခေါင်းဆောင်တွေနှစ်နိုင်ငံချင်းတရားတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ရေးကြိုးပမ်းနေတယ်လို့အမေရိကန်ပါဝင်အနောက်တိုင်းနိုင်ငံတွေနဲ့လည်းပြိုင်ဆိုင်မှုတွေရှိနေပါတယ်။